မင်္ဂလာပါဦးကျော်စံသာရှင
်မင်္ဂလာပါနှစ်စဉ်
2025ရေကောက်ပွဲကတကယ်ကျင်းပဖြစ်ပါမလားဗိုလ်ချုပ်မင်းမင်းအောင်လှိုင်ကတော့2025ထဲမှာကျင်းပမယ်လို့ပြောထားပါတယ
်ကျင်းပဖြစ်မယ်လို့ကျွန်တော်ယူဆပါတယ်ဘာကြောင့်လဲဆိုတော့မကျင်းပရင်မဖြစ်တဲ့အခြေအနေဖြစ်နေပါပြီစစ်ကောင်စီအတွက်တကယ်တော့သူတို့တက်လာကြတဲ့ရေကောက်ပွဲကျင်းပပြီးမယ်နောက်2020ရေကောက်ပွဲကတရားမမျှတဘူးဆိုပြီးတော့ဗောလေမဲလိမှုတွေမတမမှုတွေရှိပဲသူတို့ကကောင်းမွန်စစ်မှန်တဲ့ရေကောက်ပွဲကျင်းပမယ်ဆိုပြီးပြောပြီးတော့တက်လာခဲ့တာပါဒါပေမဲ့မကျင်းပနိုင်ပါဘူးသူတို့ကအချိန်ချင်းချူဖောက်ပြီးတော့ဆွေးဆိုင်လာခဲ့တယ်သူတို့ကဒီပြုသေးရဆိုပြီးတော့ခိုင်မာပြောနေဖွဲ့စည်းပုံအခြေခံဥပဒေမှာတောင်မှဘယ်လိုရေးထားလဲဆိုလို့ရှိရင်မြို့သားကကွယ်ရေးနဲ့လူမျိုးရေးကောင်စီဒီပြည်ထောင်စုလွှတ်တော်စစ်တမ်းကုံစုံသွားခြင်းတွင်တမန်တော်ကကွယ်ရေးဦးစည်းချုပ်က၎င်းအပြည့်ထသည့်တာဝန်ကိုပြည့်မြတ်အောင်ဆောင်ရွက်နိုင်ခြင်းမပြုနိုင်သည့်သဖြင့်သမတိအချိန်ကာလတွန်းမြင့်ပြန်အကျိုးအကြောင်းဖော်ပြလျက်တင်ပြလာပါကဒါတင်ပြလာရင်တသမာအဖြစ်တစ်ကြိမ်လျင်6လထိ2ကြိမ်ပြေးနိုင်ပြီလို့ပြောထားရခုတစ်ကြိမ်တွန်းမြင့်လာခုဘယ်နှကြိမ်ရှိလဲခု6ကြိမ်ရှိပြီဆိုတော့အဲ့တော့ဘယ်လိုသမာအဖြစ်အထင်နေအခုလည်းပဲမရှိသေးပါဘူးအခုကသမာအခြေအနေရှိလားမရှိသေးဘူးဆိုတော့ဘာကြောင့်တင်ပါမလဲသူတို့သမာအခြေအနေမရှိလို့တိုးတယ်ဆိုတော့ဆက်တိုးလို့မရတော့ဘူးဆက်တိုးလေသမာအခြေအနေရဲ့ပြောင်းပြန်သမမဟုတ်တဲ့အချိန်တွေပူပြီးဆွေးယူလာမဲ့အချိန်တွေဖြစ်နေပြီဆိုတာသူတို့ကိုယ်တိုင်ကောင်းကောင်းသဘောပေါက်လာပြီးတော့ယူဆနိုင်ပါတယ်ဆိုတော့ဒီရွေးကောက်ပွဲကျင်းပခြင်းဒီသာလျှင်သူတို့စစ်ကောင်စီတဲ့တစ်ခုပြီးတော့ထွက်ပေါက်ဆိုတာလည်းပဲလုံးဝနိုင်ငံရေးကိုပြစ်ပတ်ထားပြီးတော့ထွက်သွားမဲ့သဘောတော့မဟုတ်ပါဘူးသူကအကြောင်းတစ်မျိုးနဲ့ဒါမျက်လှည့်ပြပြီးတော့ပေါ့လေဒါရွေးကောက်ပွဲကျင်းပပြင်မယ်ဆိုပြီးတော့ကြံစီလာတယ်လို့ထင်ပါတယ်တစ်ချိန်တည်းမှာပဲသူတို့ရဲ့အဓိကအကူအားထားရဖြစ်တဲ့တရုတ်ကလည်းပဲနိုင်ငံရေးအဖြစ်အဓိကအကူရတဲ့တရုတ်ကလည်းပဲဒီကိစ္စကိုသူတို့လမ်းကြောင်းပေးတယ်အပိတ်နဲ့တူပါတယ်ဒါကြောင့်ရွေးကောက်ပွဲလုပ်ဖို့ဆိုတာပြင်လာတာပါဆိုတော့ရွေးကောက်ပွဲဖြစ်ဖို့နေနေသားသားတချို့ကသုံးသပ်ကြတယ်အဲဒီတကောင်စင်းကောက်တဲ့ကိစ္စတော့မှမကန်ဖြစ်နိုင်ပါမလားဆိုတော့ပြောနေကြပါတယ
်ဒါပေမဲ့အခြေအနေတွေကတတိုင်းပြည်လုံးကမငြိမ်မသက်ဖြစ်နေရပါဒါပေမဲ့စစ်ကောင်စီကတော့လေဟိုတတိုင်းပြည်လုံးတကောင်စီရင်ကောက်ဖို့လုံနေပါပြီအဲ့တော့အခြေအနေတွေကရွေးကောက်ပွဲကျင်းပနိုင်တဲ့အခြေအနေပါလား
တကယ်တမ်းဆိုရင်တော့ကျင်းပလို့မရနိုင်တဲ့အခြေတိုင်းပြည်အတွက်တည်ငြိမ်မှုမရှိတဲ့အခြေအနေရွေးကောက်ပွဲကျင်းပလို့မဖြစ်နိုင်တဲ့အခြေအနေလို့ပြောမှာဖြစ်ပါတယ်တိုင်းပြည်ရဲ့နံမြေ60ရာခိုင်နှုန်းကိုစစ်ကောင်စီကမထိန်းချုပ်နိုင်တော့ဘူးတော်လိုင်းရာစုတွေကထိန်းချုပ်ထားတယ်နောက်ပြီးတော့ကျန်တဲ့နေရာတွေမှာတိုက်ပွဲတွေဖြစ်နေတယ်ဆိုတော့တကောင်စီရင်ကောက်မှရွေးကောက်ပွဲလုပ်မယ်ဆိုလဲဘယ်မှာလုပ်မလဲရန်ကုန်မန္တလေးနေပြည်တော်နဲ့အဲ့မြဝကျွန်းပေါ်နဲ့တရားမြေပြန်ဒေသနေရာကွက်ကွက်လေးလောက်မှာရောလုပ်မလားလုပ်လို့ရောအဲ့နေရာတွေမှာတည်ငြိမ်မှုရှိမယ်လို့ထင်ပါသလားဆိုတာသိအရေးကြီးပါတဲ့ကိစ္စကတော့ဒါပေမဲ့သူတို့ကတော့ဇလုံးမှာပဲပေါ့လေအဲ့အဓိကအရေးကြီးတာကတော့လူသူတွေအတွက်တည်ငြိမ်မှုရှိတဲ့ရွေးကောက်ပွဲရင်တစ်ထိပ်ချင်းလုပ်ပြမယ်ရွေးကောက်ပွဲလို့ပဲပြောမှာဖြစ်ပါတယ်ဒီကတော့
ဘလို့ရွေးကောက်ပွဲမျိုးဖြစ်လာပါမလဲလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပါမလား
ရွေးကောက်ပွဲလောက်တာဟာတကယ်တော့ရွေးကောက်ပွဲမှာအဓိကအဖြစ်ကတော့ representation ပေါ့လူသူရဲ့ကိုစားပြုမှုဘယ်လောက်ကိုစားပြုနိုင်မလဲဆိုတာအရေးကြီးပါတယ်အခုကနေရတနိုင်ငံလုံးကမလုပ်နိုင်ဘူးနောက်ပြီးတော့သူတို့ပါတီတော်တော်များများကိုလည်းသူတို့ကပိတ်ပင်ထားတယ်လူသူကိုစားပြုမှုအများဆုံးရနိုင်မဲ့ပါတီကြီးရရှိမှာ NLD တို့ဘာလို့လုံအောင်ကိုရတူခင်မရှိလို့ပိတ်ပလိုက်တယ်။တော်ပြီးတတိုင်းပြည်လုံးမှာရှင်းပြနိုင်ဖို့အတွက်တနိုင်ငံလုံးပြိုင်ဖို့အတွက်သတ်မှတ်ထားတဲ့စီကံချက်တွေကလည်းများတယ်။ရမငွေဘလောက်ပြနိုင်ရမယ်။မျိုးနယ်ပေါင်းဘလောက်မှပြုံးဖွင့်နိုင်ရမယ်။ပညာစုတော်မှတတိုင်းပြည်လုံးလည်းလုံရမယ်လို့ပြောတယ်။စနိုရီလောက်တိုင်းနေပြည်တွေမှာလည်းအဲ့လိုမျိုးကန့်သက်ထားဆိုတော့လူလူကတကယ်သူတို့ကိုစားပြုမဲ့ပါတီကိုသူတို့မရှိနိုင်တော့ဘူးကွာအဲ့ဆိုကိုစားပြုမှုနဲ့တဲ့အခြေအနေဖြစ်ပါလိမ့်မယ်ဆိုတော့လူလူရဲ့ choice of voting ပေါ့လေ voters ရဲ့ choice ဘယ်သူရွေးရမှာလဲရွေးစရာသူတို့ပဲရှိနေတယ်လို့ဖြစ်နေပြီ voters ရဲ့ choice ကလည်းပဲမမကန်လုပိုက်မှမရှိဘူးအဲ့ဒါလည်းမလုပ်နိုင်ဘူးနောက်တစ်ခုကတော့ accountability ဘယ်လောက်ခိုင်လုံစရတဲ့ရွေးကောက်ပွဲဖြစ်မလဲလွတ်လပ်ပြီးတရားမျှတမှုရှိမလားဆိုတော့ဘယ်လိုမှမရှိနိုင်ပါဘူးခုနပြောလို့မဖြစ်မနေသူတို့ trap out ဆိုတာတဲ့သူတို့လှဲခွက်အနေနဲ့အဆုံးပြုမဲ့ရွေးကောက်ပွဲမှာလှုပ်လာတော့တာ accountability ဆိုရတာခိုင်လုံစိတ်ချရမှုလည်းပဲရှိနိုင်မယ်လို့မမျှော်လင့်နိုင်ပါဘူးခင်ဗျာ
နောက်တစ်ခုသိချင်တာဒီရွေးကောက်ပွဲကတိုင်းပြည်အတွက်ကောင်းကျိုးတစုံတရာရှိလာနိုင်မလားတည်ငြိမ်နိုင်မလားဟိုပုံမှန်ခြေနေဘက်ကိုဥတီလာနိုင်မှာမလား
အဲ့ဒါပဲဒါပေမဲ့အဲ့ဒီတိုင်းပြည်အတွက်တော့မပြောနိုင်ဘူးဒါပေမဲ့ regime stability သူအဓိကလောက်တာကတော့အဲ့ဒါမျိုးလေလောက်တယ်ကမ္ဘာနိုင်ငံတော်တော်များများမှာလည်းပဲဒီမိုကရေစီမဟုတ်တဲ့နိုင်ငံတွေအများကြီးရှိပါတယ်အာဏာရှင်နိုင်ငံတွေအဲ့လိုပဲအစွန်းပြောင်းထားတဲ့နိုင်ငံတွေဒါဒီမိုကရေစီမြန်တဖုံးတတ်ထားတဲ့အာဏာရှင်နိုင်ငံတွေအများကြီးရှိပါတယ်အဲ့ဒီနိုင်ငံတွေမှာလည်းရွေးကောက်ပွဲလုပ်ကြတယ်အဲ့ဒါကိုပညာရှင်များသုံးသပ်တဲ့ဒီရွေးကောက်ပွဲလုပ်တာဟာတိုင်းပြည်တည်ငြိမ်မှုတဲ့အဓိကကသူ regime ရဲ့အုပ်ချုပ်ရေးအဖွဲ့ရဲ့ legitimacy ကိုသူတို့ရယူခြင်းဖြစ်တယ်။ဥပမာဖြင့်ဆိုဗီယက်ပြည်ထောင်စုလောက်ကလွန်မြောက်ပြီးကရေကမှကဇက်စတန်ဆိုတဲ့ဒီအပါအဝင်ပေါ့လေအရှအလဲပိုင်းနိုင်ငံတွေပါဆိုလို့ရှိနေပေါင်း50လောက်ရှိပြီ။အဲ့ဒီတပါတီတည်းပဲသူတို့ကရွေးကောက်ပွဲဆိုတာသူကလုံလိုက်တာပဲသူတို့ကဒါလုံပြပြီးတော့တက်လာတယ်။အဲ့ဒီလိုပဲတည်ငြိမ်တခြားအာဖရိကမှာလည်းအဲ့ဒီလိုနိုင်ငံတွေနောက် Latin America မှာလည်းပဲလိုနိုင်ငံတွေအများကြီးရှိသွားတယ်။ဒါကတော့လုံနေကြရပဲပေါ့လေသို့တော်လည်းပဲသူတို့ကတော့အုတ်ထုတ်သူရဲ့အုတ်ထုတ်တဲ့အဖွဲ့အစည်းရဲ့တူရင်ဖြစ်မှုအတွက်သူတို့အကြောင်းပြပြီးတော့လုပ်တာဖြစ်ပါတချို့လည်းပဲဆက်လက်ပြီးတော့ဖြစ်နေကြတာပဲဆိုတော့မြန်မာနိုင်ငံမှာလည်းပဲအဓိကကတော့ဒီဟာယူကြတဲ့လုပ်တာပါပဲသူတို့ legitimacy ရမယ်သူတို့က legitimacy ရဖို့မမျှော်လင့်အောင်သူအစွန်းတစ်မျိုးနဲ့ပေါ့လေမျက်လှည့်ပြပြီးတော့ကျွန်တော်တို့မဟုတ်တော့ပါဘူးဒါဟာလူတို့ကိုစားပြုတဲ့အစိုးရတက်လာပါပြီဆိုတာမျိုးလုပ်ဖို့အတွက်ယူတာဖြစ်မယ်ထင်ပါတယ်လောက်ပေါက်မြောက်မလဲမသိနိုင်ပါဘူးဒါပေမဲ့တိုင်းပြည်အတွက်ကျိုးကျေးဇူးတစုံတရာရှိလာမလားဆိုရင်တော့တကယ်လို့သာအစွင်ပြောင်းပေးလိုက်တဲ့အစိုးရသူတို့မျက်နှာပုံးလွှဲပေးလိုက်တဲ့အစိုးရဒီအခုစစ်ကောင်စီရဲ့သဘောထားနဲ့ပို့ပြီးတော့ပျော်ပြောင်းတဲ့သဘောထားရှိလာမယ်ဆိုရင်တော့ဒါတမျိုးတမျိုးပေါ့လေအချင်းနေဟာဒါအပြုသဘောကိုရွေးကောင်းရွေးမယ်လို့တချို့ကလည်းသုံးသပ်ကြပါတယ်ဒါဆိုနိုင်ငံရေးအပြောင်းလဲဟာမြန်မာနိုင်ငံမှာပြည်တွင်းမှာသာရှိတယ်ဒီပြည်ပကဖီအားတို့တိုက်နေကြတို့တဲ့ပြည်တွင်းကပြောင်းလဲရမယ်ဆိုပြီးတော့ယုံကြည်တဲ့လူတချို့လည်းရှိတယ်ဆိုတာပြောတာကြားပါတယ်ဆိုတော့အဲ့လိုဖြစ်လာရင်တော့မပြောတတ်ပါဘူးဒါပေမဲ့အဓိကရေဘူးရအဖြစ်ကြည့်မယ်ဆိုရင်တော့သိပြီးတော့အလားအလာမကောင်းဘူးလို့ဆိုရမှာပါအ
ဲ့တော့နိုင်ငံတကာအတိုင်းအဝိုင်းရဲ့သဘောထားပါရောဒီရွေးကောက်ပွဲကိုလက်ခံမှာမလား
နိုင်ငံတကာအဓိကပြောမှာမြန်မာပြည်သူတွေအကျိုးအတွက်မစဉ်းစားဘူးသူတို့အကျိုးရစနာမှာပဲဥမာတရုတ်ဆိုရပါဆိုအကောင်းဆုံးနမူနာသူကအားပေးတယ်အဓိကအားပေးတယ်တပည့်သူကမြေကောက်ပွဲအတွက်လုပ်နေမဲ့စန္ဒသကုံစင်းကောက်ရကစားရလဲကုနီအားပေးအကုန်လုံးပြောထားပြီးဖြစ်တယ်ဒါကစေချပေါက်ပဲအဓိကအားဖြင့်သူတို့ကလုံးဝစီပွားရေးသူတို့အကျိုးစီပွားရှေ့တို့လို့မရဖြစ်နေပြီဆိုတော့သူတို့အကျိုးစီပွားသူတို့ရင်းနှီးမြှုပ်နှံမှုသူတို့လိုသလိုဖြတ်သန်းခြေလှယ်ခွင့်ရဖို့အတွက်အရေးကြီးတယ်အဲ့ဒါကြောင့်နည်းနည်းတည်ငြိမ်မှုရအောင်သူကလုပ်ပေးမဲ့သဘောဖြစ်ပါတယ်ဆိုကျန်တဲ့နိုင်ငံတွေလည်းပဲထုံနီးလကောက်မဲ့တွေ့ရမှာပါကျွန်တော်စောစောကပြောခဲ့တဲ့ကမ္ဘာအနာရှင်နိုင်ငံတွေဒါသူတို့အုပ်ချုပ်ရေးအဖွဲ့ရဲ့တရားဝင်ဖြစ်မှုတွေရွေးကောက်ပွဲကျင်းပပြရဲဆိုတာကိုတချို့နိုင်ငံတွေကအသိမှတ်ပြုတယ်။ဘာကြောင့်အသိမှတ်ပြုလဲဆိုတော့သူတို့ကစီးပွားရေးအဖြစ်ရင်းနှီးမြှုပ်နှံနေတာတွေဆက်သွယ်နေတာတွေသူအုပ်စု၅အုပ်စုထက်နေတာတွေအတွက်အကြောင်းပြလို့ရသွားတာပေါ့။ဟာဒီလူတွေဟာအနာရှင်မဟုတ်ဘူးသူတို့ကရွေးကောက်ပွဲလုပ်တယ်ဆိုပြီးတော့သူတို့ကြောပြကြမှာပဲလားဆိုတော့အဲ့လိုပုံစံမျိုးအတွက်အကြောင်းပြပြီးတော့မြန်မာနိုင်ငံမှာစစ်ကောင်စီလုံလာမဲ့ရွေးကောက်ပွဲကိုလည်းပဲအလားတူစွာပဲသူတို့အကျိုးအတွက်ပေါ့လေအဆုံးချခြင်းတဲ့နိုင်ငံတွေကတော့လက်ခံကြမှာပဲဥပမာအာဆီယံဆိုရပါစို့တချို့နိုင်ငံတွေကတော့အာโอเคလောက်ဆိုရင်မဆိုးပါဘူးကောက်လာတယ်လို့အကောင့်ပေါ်ပြောကြမှာပဲဒါပေမဲ့အာဆီယံတစ်ခုလုံးရွှန်းချုံပြီးတော့လုံအောင်ထောက်ခံတယ်ဆိုပြီးတော့ပြောလာဖို့ကတော့ခရင်ပါလိမ့်မယ်သူတို့က joint communique လို့ခေါ်တဲ့စုပေါင်းသဘောတူညီချက်ကြီးနဲ့ထုတ်တဲ့ခါမှာအမျိုးမျိုးကွဲလဲတော့ပါတယ်အနောက်နိုင်ငံတွေကတော့တော်တော်နဲ့ယုံကြည်ဖို့ခက်ပါလိမ့်မယ်ဒီရွေးကောက်ပွဲကိုရင်းနှီးမြှုပ်နှံတဲ့အထိတော့သူတို့လုံမှာမဟုတ်ပါဘူးသို့သော်လည်းပဲဒါလောလောဆယ်တည်ငြိမ်မှုရလာတယ်ဆိုရင်တော့သူတို့စောင့်ကြည့်ပြီးတော့ဒီကတစ်ဆင့်ပြောင်းလဲနိုင်မယ်နောက်နှမ်းဘယ်လိုဖြစ်လာနိုင်မလဲဆိုတော့စောင့်မျှော်ပြီးတော့ကြီးကောင်းကြီးကြလိမ့်မယ်လို့ထင်ပါတယ
်တစ်ဖက်မှာဒီတနိုင်ငံလုံးမှာလည်းတိုက်ပွဲတွေကဖြစ်နေပါတယ်လက်နက်ကင်တော်လန်တိုက်ခိုက်နေတဲ့လူတွေလည်းရှိတယ်နော်ဟိုတိုင်းသားလက်နဲ့ကင်အဖွဲ့ကြီးလည်းရှိရဲအဲသူတို့အပိသက်ချေမုံမှုအတွက်ဒီစစ်တပ်ကိုတရုတ်ဘက်ကနေပြီးတော့ကူညီပေးနိုင်ကြီးရောရှိလား
ကျွန်တော်မထင်ပါဘူးတရုတ်ကတိုင်းရင်းသားအင်အားစုတွေကိုဒါတို့ပြောရင်သူမွေးထားတာအများကြီးပဲဘာကြောင့်မွေးထားတယ်လဲဆိုရင်သူတို့ဟာစစ်ကောင်စီဖြစ်ဖြစ်ဘယ်ဆိုရဖြစ်ဖြစ်တက်လာတဲ့ဆိုပါအဖိဖော့ကစားလို့ရအောင်ဖြစ်တယ်နောက်ပြီးတော့အဲ့ဒီအစိုးရအဖိဖော့ဗနီယာမှာကစားခြင်းလဲဆိုတော့သူတို့အခွင့်အရေးအတွက်ဈေးစစ်တဲ့နေရာမှာအပြင်န နိုင်ငံတကာဆက်ဆံရေးဒီအဆွဲဟာဘယ်ဘက်ရင်းသွားမလားဘာညာဆိုတော့လဲသူတို့ကြည့်ပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ free fall လုပ်မယ်ဆိုတာသိကြပါတယ်ဆိုတော့ဒီလိုပဲစစ်ကောင်စီကို free fall လုပ်နိုင်မဲ့သူတို့ရဲ့ liberation policy အဲ့ဒီဟာဖြစ်နေတော့တိုင်းတိုင်းအင်အားစုအားလုံးကမဟုတ်တော့မှတချို့တွေကသူတို့ selective စီစဉ်ခြင်းလိမ့်မယ်လို့ထင်ပါတယ်တရုတ်ဘက်ကတော့ဆိုတော့စစ်ကောင်စီကိုတော့သမန်အုပ်ချုပ်လို့ရတဲ့အထိပေါ်လေမင်းတို့မျက်နှာသစ်ပြီးတော့ပုံစံတပြုံနဲ့အုပ်ချုပ်ငါတို့ဒီဟောင်းလေးကြီးထားမယ်ဆိုတဲ့သဘောသာဖြစ်မယ်ထင်ပါတယ်တရုတ်ရဲ့သဘောကတော့
အဲ့ဒီရေကောက်ပွဲကနေပြီးတော့အချင်းကြီးတွေကအကောင်ဘက်ကိုဥတီလာနိုင်မလားမြန်မာနိုင်ငံရဲ့အနာဂတ်ကဘယ်လိုပြောရပါမလဲ
မြန်မာနိုင်ငံအနာဂတ်ဆိုတိုင်းရင်းသားကျန်တဲ့တော်လိုင်းအင်အားစုလက်ခံမလားဒီရေကောက်ပွဲရလက်ကိုဆိုတဲ့ပုံမှာအများကြီးမူတည်ပါတယ်တော်လိုင်းအင်အားစုရဲ့အများစုယူဂျီတို့ဘာလို့ထုတ်ပြန်ထားတဲ့အဓိကပြညာချက်ထဲမှာတော့စစ်တပ်ဒီသူတို့ဆွေးနွေးနေတယ်ဆိုပေမဲ့စစ်တပ်ဒီနိုင်ငံရေးကလုံးဝထွက်သွားတဲ့အခြေအနေကိုသူတို့လိုချင်တယ်စစ်တပ်ကနိုင်ငံရေးကလုံးဝထွက်သွားပြီးရွေးကောက်ပွဲလုပ်ပြီးတက်လာရသဆိုလုံးဝလွှဲခဲ့မဲ့ဆိုရင်ဆွေးနွေးမဲ့သူတို့အစင်းသင်းပဲဆိုပေမဲ့အဲ့လိုမဟုတ်ဘဲနဲ့သူတို့မြန်တဖုံးစုပြီးတော့သူစစ်တပ်ကပဲ challenge နေပြီးတော့သူတို့အကျိုးအတွက်သာအဓိကထားပြီးလုပ်နေမဲ့ဆိုရင်တော့သူတို့လက်ခံနိုင်မဲ့မဟုတ်ပါဘူးထို့နည်းတူစွာပဲတိုင်းရင်းသားတော်လိုင်းအင်အားစုတွေရောတခြား PDF တွေအကုန်လုံးဟာသူတို့စတေးထားတာသူတို့ရင်းနှီးထားတာတော်တော်လေးဒီစင်တီရောက်ပေါ်တဲ့အတော့ကိုခက်ရခက်စေလွတ်လာခဲ့တာဖြစ်ပါတယ်ဒီဟာကိုသူတို့လွယ်လင်းလူသဘောတူပြီးတော့ကဲမင်းတို့ရွေးကောက်ပွဲလိုက်တော့ငါတို့သဘောတူပြီးကွာအကြီးနှစ်ပါးတို့ကဆိုပြီးတော့လုံလိုက်မယ်လို့ကျွန်တော်မထင်ပါဘူးဒါပေမဲ့တချို့စီးပွားရေးလုပ်တဲ့လူတွေကလည်းပဲနိုင်ငံရေးအခြေအနေတည်ငြိမ်မှသူတို့စီးပွားရေးကလည်းပြန်လဲရှင်သန်လာမယ့်အခြေအနေဖြစ်ပါတယ်ဆိုတော့တိုင်းပြည်ရှင်ပြန်လဲကောင်းမွန်လာမလားဆိုတာတော့သိပြီးတော့ပြောခဲ့ပါတယ်။ဒါပေမဲ့ကျန်းမာရေးတို့ဥပမာအဖြစ်ပညာရေးတို့ကိစ္စအတွက်များတည်ငြိမ်မှုရှိလာမလားအဲ့လောက်ပဲဖြစ်ရင်တောင်မှပဲဖြစ်ပါစေလို့ဆုတောင်းရမယ့်အချိန်တွေပါ။ဆိုတော့တိုင်းပြည်လုံးအတွက်ဉာဏ်ရတဲ့အချိန်တွေပုံမှန်အချိန်တွေဖြစ်လာဖို့ဆိုတာတော့သိမျှော်လင့်နိုင်ဘူးလို့ပြောရမှာပါ
။ဟုတ်ကဲ့ပါဦးကျော်စန္ဒရှင်။အခုလိုဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်
။ကျေးဇူးတင်ပါတယ်။